မက်ဂန်ပြည်တော်စုကန်တက်ကီပြည်နယ်မှာဗုဒ္ဓနေ့ကလင်းတစင်းစတင်မပြန်တန်းငယ်မှာလင်းပေါ်မှာပါလာတဲ့ Samsung တယ်လီဖုန်းအသစ်တစ်လုံးမီးလောင်ခဲ့တာကြောင့်လင်းပေါ်မှာပါလာတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပေးခဲ့ရပါတယ် Galaxy Note 7 ဖုန်းတွေအလုံးကိုပြန်အပ်ဖို့ Samsung ကုမ္ပဏီကမကြသေးခင်ကပြောလိုက်ပြီးတဲ့နောက် Galaxy Note 7 လက်ကင်ဖုန်းအသစ်တွေထပ်ထုတ်လိုက်တာဖြစ်ပြီးတော့အသုံးပြုဖို့အတွက်စိတ်ချရတယ်လို့လည်းကုမ္ပဏီကယူဆထားတာဖြစ်ပါတယ်တယ်လီဖုန်းဘာကြောင့်မီးလောင်လဲဆိုတာကိုသိနိုင်ဖို့အတွက်အဲ့ဒီဖုန်းကိုပြန်ရအောင်အာနာပိုင်းဒီ Southwest လေကြောင်းလိုင်းတာဝန်ရှိသူတွေနဲ့အတူလှုပ်ဆောင်နေတယ်လို့ Samsung ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တယ်လီဖုန်းကိုစစ်ဆေးကြည့်ရှုပြီးတာနဲ့ဘာကြောင့်ဖြစ်တာလဲဆိုတာကိုကျွန်တော်တို့ထပ်ပြီးပြောသွားနိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီကပြောပါတယ်။ Sarah Green ဆိုသူအမျိုးသမီးကအဲ့ဒီဖုန်းဟာသူမခင်မွန် Brian ရဲ့ဖုန်းဖြစ်တယ်လို့ Louisville မြို့ The Courier Journal ကိုပြောပါတယ်လင်းကမထွက်ခင်ကိမ်းမှာရထားတဲ့အချိန်မှာဖုန်းကိုပိတ်ထားပေမဲ့ဖုန်းကနေမိခိုးတွေထွက်ပြီးအချက်ပေးသံတွေထွက်လာတာဖြစ်တယ်လို့လည်း Miss Green ကပြောပါတယ် Galaxy Note 7 ဖုန်းဒါဇင်နဲ့ချီပြီးဘက်ထရီအရန်ပူတဲ့ပြဿနာတွေရှိတယ်လို့သတင်းတွေထွက်ပြီးတဲ့နောက် Samsung ကပြီးခဲ့တဲ့ September လမှာ Galaxy Note 7 ဖုန်းတွေကိုကုမ္ပဏီကိုပြန်အပ်ဖို့သဘောတူခဲ့တာဖြစ်ပါတယ်သူမခင်မိုးရဲ့ဖုန်းကိုပြန်အပ်ဖို့အကြောင်းကြားခဲ့ပြီးလွန်ခဲ့တဲ့နှစ်ပတ်လောက်ကလည်းဖုန်းအသစ်တစ်လုံးရခဲ့တယ်လို့ Green ကပြောပါတယ်ဒါပေမဲ့ကုမ္ပဏီကတော့အခုမီးလောင်တဲ့ဖုန်းဟာ Ben Model ဆိုတာတီမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။လေကြောင်းလိုင်းတွေကတော့မိခိုးပြဿနာတွေကြောင့် Samsung ဖုန်းတွေကိုလေရင်ထဲမှာအသုံးမပြုဖို့နဲ့ပြီးတော့ခီးသွွားအိတ်တွေထဲမှာမထည့်ဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။